မြန်မာနိုင်ငံမှာအပင်ဆောင်ပါလီမန်ဒီမိုကရေစီစနစ်ကျင့်သုံးနေပေမဲ့လည်းတိသာထင်ရှားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိနေတော့မယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကနေ့စဉ်ထုတ်ပြန်တဲ့လူခွင့်ရေးအစီအခံမှာဖော်ပြထားပါတယ်။လူညုံရေးတပ်ဖွဲ့တွေကတရားစီရင်ရေးမရှိဘဲဥပဒေနဲ့တပ်ဖြတ်တာ၊လူတွေပြောက်သွားအောင်လုပ်ဆောင်တာ၊ညှဉ်းပန်းနှိပ်စက်တာ၊အာဓမ္မပြုကျင်တာအပြင်တခြားလိမ္မာဆိုင်ရာစော်ကားမှုတွေကျူးလွန်တာ၊အစိုးရကဥပဒေနဲ့ဖန်ဆီးထင်သိမ်းတာ၊အသက်အန္တရာယ်ဖြစ်စေနိုင်တဲ့နိရှိထောင်နာနေချမအဖြစ်ပေးတာပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေကိုအရမချိုးဖောက်တာတရားစီရင်စနစ်ကိုဝင်ရောက်ဆက်ဖက်တာလွတ်လပ်ပြောဆိုခွင့်ကိုပြင်းထန်စွာကန့်ကွက်ချုပ်ချယ်တာနဲ့သတင်းမီဒီယာတွေကိုဥပဒေနဲ့ဖမ်းဆီးထင်းသိမ်းတာငြင်းချမ်းစွာစုဝေးဆန္ဒပြတွေကိုဖမ်းဆီးထင်းသိမ်းတာအပါအဝင်လွတ်လပ်စွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်တွေကိုကန့်သက်ချုပ်ချယ်တာလွတ်လပ်စွာကိုယ်ကွယ်ခွင့်ကိုပြင်းထန်စွာကန့်သက်ချုပ်ချယ်တာလွတ်လပ်စွာသွားလာခွင့်ကိုကန့်သက်ချုပ်ချယ်တာအစိုးရရရှိတွေကအကျင့်ကျက်ချစားမှုတွေကျူးလွန်တာအတက်မပြည့်သေးတဲ့ကလေးငယ်တွေကိုတတအဖြစ်စုဆောင်းတာလူမောင်ခိုကူးတာလူမျိုးတစ်ခုဘာသာရေးတစ်ခုခုကိုပြစ်မှတ်ထားပြီးချင်းချောက်အကြမ်းဖက်တာလူလူချင်းဆက်ဆံသူတွေကိုပြစ်ဒဏ်ချမှတ်နိုင်တဲ့ဥပဒေချမှတ်ပြဋ္ဌာန်းတာစတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ဖြစ်ပေါ်နေကြောင်းအမေရိကန်နိုင်ငံရဲ့ဌာနအစီအခံမှာအခြေတွင်းဖော်ပြထားပါတယ်။ဒီခံပြည်နယ်အတွက်မွတ်စလင်ရိုဟင်ဂျာတွေပေါ်ဖိနှိပ်ချိုးချမှုဖြစ်ပေါ်နေတာတွေကိုလည်းအစီအခံမှာထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအသင်းဆောင်ပါလီမန်ဒီမိုကရေစီစနစ်ကိုကျင့်သုံးပြီးဖွဲ့စည်းပုံအရသမ္မတကိုလွတ်တော်ကရွေးချယ်တယ်ဆိုပေမဲ့လည်းလွတ်တော်အတွင်းတမတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေသေးတာကာကွယ်ရေးပြည်ထောင်စုနဲ့စစ်တေသလုံခြုံရေးဝန်ကြီးဌာနဆတဲ့အရေးပါတဲ့ဌာနတွေကိုစစ်တပ်ကရွေးချယ်ခန့်အပ်နေတယ်ဆိုတာတွေကိုလည်းအစီအခံမှာထောက်ပြထားပါတယ်စစ်တပ်ကကျူးလွန်ခဲ့တဲ့ကျူးလွန်နေစေဖြစ်တဲ့ပြစ်မှုတွေကိုအပြစ်ပေးယူမရှိတာတခါတရံမှာပြစ်မှုကျူးလွန်တဲ့အရာရှိတွေကိုအစိုးရကအရေးယူပေမဲ့လည်းပြစ်မှုကြားခံရတဲ့ရတာနဲ့ပြစ်ဒဏ်မများတာကြီးရှိနေတယ်လို့လည်းဖော်ပြထားပါတယ်